မင်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ29ရက်ပုဒ်ထိုးနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူကြီးညာပေးသွားမှာပါ။မွတ်စလင်အများစုနေထိုင်ရာ၅နိုင်ငံကနိုင်ငံသားတွေပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်တဲ့ဒီသမ္မတဒေါ်နယ်ထရမ့်ရဲ့ထုတ်ပြန်ချက်ဟာနိုင်ငံရဲ့အကျိုးစီးပွားအတွက်လိုအပ်တယ်လို့တရားရုံးချုပ်ကဆုံးဖြတ်အတည်ပြုပေးလိုက်ပါတယ်။သမ္မတထရမ့်အနေနဲ့ဒီနိုင်ငံသားတင်သွင်းတဲ့မော်တော်ကားတွေအပေါ်သွင်းကုန်တိုးစီးချက်ကောက်ခံမယ်ဆိုရင်ဒီမော်တော်ကားတွေရဲ့ဈေးနှုန်းဟာပြည်တွင်းမှာအတော်တက်လာမယ်လို့ဒီမော်တော်ကားကုမ္ပဏီကြီးတွေကသတိပေးလိုက်ပါတယ်။ဒါလို့နောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဆွေဇလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူအခွင့်အရေးကောင်စီအစည်းအဝေးမှာရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုဆွေးနွေးခဲ့ကြတဲ့တင်ပြကတော
့ No inquiry yet effectively holding perpetrators to account. I must ask why the government seeks to create more investigative bodies when the best way to
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ရှန်ဟီလီပြောသွားတာပါရှင်။နောက်ပိုင်းမှာအပြည့်အစုံကြားကြမှာပါ။ဒါအပြင်လူအခွင့်အရေးကောင်စီကဒီကနေ့ဆွေးနွေးမှုတွေအရမြန်မာနိုင်ငံအပေါ်နိုင်ငံတကာ PR တွေတိုးလာနေတဲ့တဲ့ကချင်ပြည်နယ်ရင်းကစစ်ပေးရှောင်းဒုက္ခသည်တွေကိုအစိုးရဘက်ကထိရောက်စွာအကူအညီပေးဖို့လိုအပ်ကြောင်းမြန်မာလူအခွင့်အရေးကော်မရှင်ကတိုက်တွန်းလိုက်တဲ့သတင်းတွေကိုနောက်ပိုင်းမှာအပြည့်အစုံတင်ဆက်သွားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကွန်အောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်။မွတ်စလင်အများစုနေထိုင်ရာ၅နိုင်ငံကနိုင်ငံသားတွေပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ထုတ်ပြန်ချက်ဟာနိုင်ငံအကျိုးစီးပွားအတွက်လိုအပ်တယ်လို့နိုင်ငံတော်တရားရုံးချုပ်ကအင်္ဂါနေ့မှာဆုံးဖြတ်တည်ပြုလိုက်ပါတယ်။ထရမ့်ရဲ့သမ္မတအမိန့်နဲ့ထုတ်ပြန်ချက်ဟာသမ္မတလုပ်ပိုင်ခွင့်တွေကနေလုတ်ခဲ့တာဖြစ်တယ်လို့တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကဆုံးဖြတ်ချက်ညင်ချက်ထဲမှာရေးသားထားပါတယ်။1965ခုနှစ်အဲဥပဒေအရနိုင်ငံရဲ့အကျိုးစီးပွားအတွက်နိုင်ငံနဲ့ဘယ်သူကဝန်ခွင့်ပေးမယ်ဆိုတာဆုံးဖြတ်ခွင့်ရှိတဲ့အတိုင်းသမ္မတကဆောင်ရွက်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့တရားသူကြီးချုပ်ကရေးသားထားပါတယ်။သမ္မတထရမ့်တက်လာပြီး9ရက်ကြာ2019ခုနှစ်ဇန်နဝါရီလကအရင်ဆုံးထုတ်ပြန်ခဲ့တဲ့ခရီးသွားကန့်သတ်ချက်နဲ့2019မတ်လမှာပြင်ဆင်ထုတ်ပြန်ချက်တွေပေါ်တရားရုံးတွေကပြချခဲ့ပြီးတဲ့နောက်2019စက်တင်ဘာလကအခုနောက်ဆုံးထုတ်ပြန်ချက်ကိုထုတ်ပြန်ထားတာဖြစ်ပါတယ်။ဒီထုတ်ပြန်ချက်မှာအီရန်၊လီဘီးယား၊ဆိုမာလီးယား၊ဆီးရီးယား၊ယေမန်နဲ့မြောက်ကိုရီးယားနိုင်ငံတွေကနိုင်ငံသားတွေအပြင်ဗင်နီဇွဲလားအစိုးရနဲ့ပတ်သက်နေသူတချို့ပေါ်အမေရိကန်ကပြည်ဝင်ခွင့်ပိတ်ပင်ခဲ့တာဟာသမ္မတအမိန့်နဲ့တတိယအကြိမ်ခရီးသွားပိတ်ပင်မှုအပေါ်ဟာဝိုင်ပြည်နယ်ကဒီမွတ်စလင်အစည်းအရုံးနဲ့ပြည်내ဒေသခံသုံးယောက်ကတရားရုံးမှာကန့်ကွက်စင်ခေါ်ခဲ့ကြတာပါဒီပိတ်ပင်မှုဟာအမေရိကန်ဖွဲ့စည်းပုံနဲ့1965ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဆိုင်ရာအဲ့ဥပဒေကိုချိုးဖောက်ရရောက်တဲ့ဆိုပြီးတော့တရားရုံးကိုတင်ပြခဲ့တာပါဒါကြောင့်ဒီမှုကိုနိုင်ငံတော်တရားရုံးချုပ်ကနေအဆုံးဖြတ်ပေးဖို့ထရမ့်အစိုးရကအယူခံတင်ခဲ့တာပါတရားသူကြီးချုပ်တယောက်နဲ့တရားသူကြီး၈ယောက်စုစုပေါင်း၉ယောက်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ကသမ္မတရဲ့ကန့်သတ်ချက်ကိုထောက်ခံမဲ၅မဲကန့်ကွက်မဲ၄မဲနဲ့ကတ်ပြီးတော့အခုလို့ဆုံးဖြတ်နိုင်လင့်တာဟာသမ္မတဒေါ်နယ်ထရမ့်အတွက်တော့အောင်မြင်မှုဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေအမေရိကန်စီဒီနိုင်ငံရွှေ့ပြောင်းအခြေချသူတွေအရေးဆောင်ရွက်နေသူတွေကတော့ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးတော့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပြောဆိုကြပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုတွင်းကိုနေဆက်ဖြတ်ပြီးတရားမဝင်ဝင်ရောက်လာချပြီးတဲ့နောက်ခွဲခြားထိမ့်သိမ်းခံထားတဲ့မိဘတွေနဲ့သားသမီးတွေကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့ဖက်ဒရယ်တရားသူကြီးတဦးကအမိန့်ချပါတယ်။မိဘတွေရဲ့အခြေအနေကကလေးတွေအတွက်အန္တရာယ်ဖြစ်စေတဲ့မသင့်တော်တဲ့အနေအထားမဟုတ်ဘဲနဲ့ဒီလိုခွဲခြားထိမ့်သိမ်းထားတာတွေမလုပ်ဖို့တားမြစ်လိုက်တာပါ။ခွဲခြားထိမ့်သိမ်းခံထားတဲ့မိသားစုတချို့ရဲ့ကိုယ်စား American Civil Liberties Union American လူမှုလွတ်လပ်ခွင့်ဆိုင်ရာသမ္မတကတိုင်ကြားထားတဲ့အမှုမှာတရားသူကြီးဒါနာဆပ်ရောကအခုလိုအမိန့်ချတာဖြစ်ပါတယ်။မက္ဆီကိုနယ်စပ်ကိုဖြတ်ပြီး American ပြည်ထောင်စုရင်းကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခံရသူတွေကိုသားသမီးတွေနဲ့အတူထားရှိရေးအပေါ်ဒီကနေ့ဗုဒ္ဓဟူးနေ့အောက်လွှတ်တော်မှာမဲခွဲဖို့နိုင်ပိုင်းလိုမှာပဲတရားသူကြီးရဲ့အဆုံးဖြတ်ချက်ထွက်လာတာပါအမေရိကန်တောင်ပိုင်းနယ်စပ်ကနေတရားမဝင်ဝင်လာတဲ့မိဘတွေထံကနေခွဲခြားထိမ့်သိမ်းထားတဲ့ကလေးငယ်2048ဦးရှိတယ်လို့အမေရိကန်အာဏာပိုင်တို့ကပြောဆိုထားပါတယ်အကြမ်းဖက်မှုတွေများတဲ့ Guatemala, Honduras နဲ့ El Salvador နိုင်ငံတွေကအများအပြားပါဝင်တဲ့လူငယ်တွေကိုတော့မိဘတွေနဲ့အဝေးကခိုလုံရေးစခန်းတွေကိုပို့ဆောင်ထားတာပါမိဘဖြစ်သူတွေကတော့လွှဲမှုကြီးကြပ်ရေးဆိုင်ရာကြားနာစစ်ဆေးမှုတွေစောင့်ဆိုင်းနေရခြင်းအတွင်ထိမ့်သိမ်းခံထားရတာဖြစ်ပါတယ် အခုချိန်ထိတော့အစိုးရကကလေး6ဦးကိုပဲမိဘတွေနဲ့ပြန်ပြီးပေါင်းစည်းပေးထားသေးတာဖြစ်ပါတယ်ရှင
်။ American သမ္မတ Donald Trump က American ပြည်ထောင်စုကိုတင်သွင်းနေတဲ့ကားတွေပေါ်ခွန်တိုးစစ်ချက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေးလာသုံးသပ်မှုတွေပြီးဆုံးသွားပြီလို့အင်္ဂါနေ့က Twitter မှာရေးသားပါတယ်။နိုင်ငံခြားကတင်သွင်းလာတဲ့ကားတွေကိုအခုလိုခွန်တိုးစစ်ချက်တာကြောင့်ကားတစ်စီးကို$1,000နဲ့ချီဈေးတက်သွားနိုင်ကြောင်း American Motor Car Company တွေကတော့သတိပေးထားတာပါ။ဥရောပကမော်တော်ကားတွေအမေရိကန်ကိုတင်သွင်းရမှာသွင်းကုန်ကုန်နဲ့ကုန်သွယ်မှုဆိုင်ရာအတားအဆီးအခြေအနေတချို့အပေါ်ကနေကာလကြာရှည်စွာအမေရိကန်ပေါ်အခွင့်ကောင်းယူထားခဲ့တယ်လို့လည်းထရမ့်ကဆိုပါတယ်။ဒါပေမဲ့လည်းအဆုံးမှာတော့ညီလူညီမျှအကျိုးခံစားလိမ့်မှာဖြစ်ပြီးဒီအခြေအနေပေါ်ပေါက်ဖို့တိတ်မကြာလှဘူးလို့လည်းသူကပြောပါတယ်။အမေရိကန်ကိုအဓိကကားတင်သွင်းနေတဲ့အဓိကကုမ္ပဏီကြီးတွေဖြစ်တဲ့ Volkswagen, Toyota ကုမ္ပဏီနဲ့အမေရိကန်ကုမ္ပဏီ GM တို့ဖွဲ့စည်းထားတဲ့မော်တော်ကားထုတ်လုပ်ရေးမဟာမိတ်အဖွဲ့ကတော့ Trump အနေနဲ့20ရာခိုင်နှုန်းအခွန်တိုးကောက်မယ်ဆိုရင်ကားစီးတွေတက်ပြီးတော့အမေရိကန်လူထုအနေနဲ့ပြန်ပင်ဆင်တဲ့ဈေးရိတ်တွေလည်းတက်လာနိုင်တယ်လို့သတိပေးပါရယ်။ဥရောပမော်တော်ကားတွေအပေါ်အခွန်တိုးစီးကြမယ်ဆိုရင်လက်တုံပြန်သွားမယ်လို့လည်းဥရောပသမဂ္ဂကပြောဆိုထားပါရယ်ခင်ဗျာ။
American ကာကွယ်ရေးဝန်ကြီး Jim Mattis နဲ့တရုတ်ကာကွယ်ရေးဝန်ကြီး Wang Fanghan တို့ဒီကနေ့တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးပါရယ်။နှစ်နိုင်ငံကြားကုန်သွယ်ရေးတောင်တရုတ်ပင်လယ်ပြင်အရေးတို့မှာတင်းမာမှုတွေရှိနေပေမဲ့လည်းပြည်ပြည်လဲလဲရှိရေးကိုအလေးထားဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးကောင်းဖို့အရေးကြီးတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးကဆွေးနွေးပွဲမှာအလေးထားပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားကျယ်ပြန့်တဲ့ဆက်ဆံရေးမှာစစ်တပ်ချင်းဆက်ဆံရေးကလည်းတိတ်ပြီးအရေးကြီးတဲ့အကြောင်းဒီကနေ့ဆွေးနွေးပွဲမှာလည်းပွင့်ပွင့်လင်းလင်းရိုးရိုးရှင်းရှင်းဆွေးနွေးခဲ့ကြကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။တရုတ်ကွန်ပစ္စည်းတွေအပေါ်အခွင့်အကြီးအကျယ်တိုးကောက်ဖို့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်အပေါ်တရုတ်ဘက်ကမကြေမနက်ဖြစ်နေတာကလည်းအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့တရုတ်ခီးစဉ်အပေါ်မှာတက်ရောက်မှုရှိနေပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဘက်ကစစ်ရေးတိစောက်မှုတွေတိုးမြင့်ဆောင်ရွက်လာနေတာကြောင့်အင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးမှာလည်းအဖို့အထစ်ဖြစ်နေတာပါ။နိုင်ငံစုံပါဝင်မဲ့ပစိဖိတ်သမုဒ္ဒရာတွင်ရေတက်စစ်ရေးလေ့ကျင့်မှုမှာတရုတ်ကိုပါဝင်ဖို့ဖိတ်ကြားချက်ကိုအမေရိကန်ကာကွယ်ဝင်ကြီးမက်တစ်ကပြန်ပြီးတော့ရုပ်သိမ်းခဲ့တာပါ။ဒါပေမဲ့လည်းဒီကနေ့ဗုဒ္ဓဦးနဲ့မှာတော့တရုတ်ကာကွယ်ဝင်ကြီးအနေနဲ့အမေရိကန်စစ်ထဏာချုပ်ပင်တဂွန်ကိုလာရောက်ဖို့အတွက်ဖိတ်ကြားခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 လိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ပုံတုံးနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေကိုဖော်ထုတ်နိုင်အောင်နိုင်ငံတကာကစုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ကဒီကနေ့ပဲထပ်မံတိုက်တွန်းလိုက်ပါရယ်။ပြီးခဲ့တဲ့နှစ်တည်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေမှာလူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ရေးယူပြီးနောက်မှာအလားတူဖြစ်တဲ့မျိုးတွေကိုဟန်တားနိုင်ဖို့ယုံကြည်စိတ်ချလိုင်းနိုင်လောက်တဲ့နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းလူခွင့်အထူးကိုယ်စားလှယ်ရဟင်းလီကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ကောင်စီမှာတိုက်တွန်းလိုက်တာပါ။မြန်မာဆိုရကိုယ်စားလှယ်ဖြစ်လူခွင့်ကောင်စီမှတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအမြင့်တဲ့အတွင်းဝင်ဦးမြင့်သူကတော့လူခွင့်အထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာပတ်လိုက်မှုရှိပြီးလုံထုံးလုံနီးနဲ့မညီတာတွေရှိခဲ့တယ်ဆိုပြီးအစားထိုးခံဖို့တောင်းဆိုခဲ့ပါတယ်။မြန်မာဆိုရအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းနဲ့မကြသေးခင်တုန်းကကုလအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံလာရောက်ပြီးရခိုင်ပြည်နယ်အပါအဝင်ပြည်ပကဖြစ်ရာဒေသတွေကိုတွားခွင့်ပြုခဲ့တာမြန်မာနိုင်ငံမှာရုံးခွဲဖွင့်လှစ်ဖို့လက်ခံခဲ့တာတွေရှိခဲ့တာကိုလည်းညင်ညွန့်ပြောဆိုခဲ့တာပါလူခွင့်အထူးကိုယ်စားလှယ်ရဟင်းလီကတော့ရခိုင်ပြည်နယ်ကပြည်ပကတွေနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေဟာလုံလောက်မှုမရှိကြောင်းနဲ့နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းမှုကြိုးပမ်းမှုကိုအားပေးကြောင်းနဲ့လူခွင့်ကောင်စီကလုပ်ငန်းရှင်တွေရဲ့ချမှတ်ဖို့လည်းတိုက်တွန်းခဲ့တာပါအထူးကိုယ်စားလှယ်ရဲ့တိုက်တွန်းချက်ကတော့ဒီသတင်းပတ်ထဲမှာပဲရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေကြောင့်မြန်မာလူမျိုးရေးအရာရှိတွေပေါ်တန်ခတ်မှုအစ်စ်တွေချမှတ်ခဲ့တဲ့ဥရောပသမဂ္ဂ EU နဲ့ကနေဒါတို့အပြင်အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့ကပါထောက်ခံခဲ့ကြပါတယ်ခင်ဗျာ
ထိုင်းနိုင်ငံကကြောက်လှန်ကူတစ်ခုထဲမှာ၄ရက်နေပါပိတ်မိနေတဲ့ထိုင်းလူငယ်ဘောလုံးအသင်းကကျောင်းသားလူငယ်12ယောက်နဲ့နီးပါးဆရာတယောက်ကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေပြန်လည်တွေ့ရှိကယ်တင်နိုင်ဖို့မျှော်လင့်နေစေပဲလို့ထိုင်းစစ်တပ်ရဲ့အကြီးအကဲ Challenge Chain City Sat ကဒီကနေ့ပြောပါတယ်။အသက်17နှစ်ကနေ16နှစ်အရွယ်ကျောင်းသားလူငယ်တွေကိုအသက်25နှစ်အရွယ်သူတို့ရဲ့နီးပါးဆရာကပြိုင်ပွဲအတွက်လေ့ကျင့်မှုတွေအပြီးချင်းရိုင်းခရိုင်နဲ့ကတန်လွန် နန်နွန်ကြက်ကူရှီယာကိုပြီးခဲ့တဲ့စနေနေ့ကခေါ်သွားခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလေးကသူတို့အားလုံးပျောက်ဆုံးနေတာဖြစ်ပါတယ်ဒီအပိုင်းမိုးဆက်တက်ရွာနေပြီးကြောက်ကူတွင်ရေတက်နေတယ်လို့တချို့နေရာတွေမှာဆိုရင်ရေကတနာရီကို6လက်မှနှုတ်နဲ့တက်နေတာဖြစ်ပေမဲ့ထိုင်းရေတက် Navy Seal အထူးတပ်ဖွဲ့ကရေငုပ်သမားတွေကတော့ရှာဖွေကယ်ဆယ်မှုတွေကိုခက်ခက်ခဲခဲဆက်လုပ်နေပါတယ်ဒီကြောက်ကူဟာမြန်မာနိုင်ငံနဲ့နယ်စပ်အနီးမဲဆိုင်မြို့မှာရှိတာဖြစ်ပြီးအခုလိုမိုးရသည့်ဇွန်လကနေအောက်တိုဘာအထိရေကြီးရေရှမ်းမှုတွေစိုးစိုးရွာရွာကြုံရလေရှိတဲ့နေရာဖြစ်ပါတယ်
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ဖေအီဒူမီခွဲအကူတိုဆက်သူကိုလုံခြုံတပ်ဖြတ်မှုနဲ့ဆွဆွဲခံထားရတဲ့အမျိုးသမီးနှစ်ဦးရဲ့အမှုကိုမလေးရှားမှဒီကနေ့အပိသက်လျှောက်လဲကြမှာပါအသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူဆတ်တီအဆယာနဲ့အသက်28နှစ်အရွယ်ဗီယက်နမ်နိုင်ငံသူဒွန်တီဟောင်းတို့ဟာလူစီရတဲ့မြို့တော်ကွာလာလမ်ပါလေးစိတ်မှာအယုံကြောထိခိုက်စေနိုင်တဲ့ VX စိတ်ကိုပေါ်ဝါမှာဆွဖြန်းပြီးကင်ဂျွန်နန်ရဲ့မျက်နှာကိုအုပ်ခဲ့တာလို့ဆွဆွဲခံထားရတာပါ2019ခုနှစ်ဖေဖော်ဝါရီလ17ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီကိစ္စနဲ့ပတ်သက်လို့အမျိုးသမီးနှစ်ဦးလုံးကလူသက်မှုနဲ့သူတို့မှာအပြစ်မရှိကြောင်းအော်တိုဘာလကစတင်တဲ့ဒီကြားနာမှုတွေမှာထွက်ဆိုခဲ့ပါရခင်ဗျာ
ရုရှားမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာတော့ဒီကနေ့မြန်မာစံတော်ချိန်ည8နာရီခွဲမှာအုပ်စု F ကမက္ဆီကိုနဲ့ဆွီဒင်တောင်ကိုရီးယားနဲ့ဂျာမနီတို့ကစားကြပါမယ်ကစားပြီးနှစ်ပွဲလုံးအနိုင်နဲ့လက်ရှိအုပ်စုဘူဖြစ်နေပေမဲ့လည်းမက္ဆီကိုအနေနဲ့အ ਨੇ ဆုံးတော့ဆွီဒင်ကိုတရေကန်ပြီးတမတ်လောက်ရထားမှအုပ်စုကနေမထွက်ရရေးသေးကြမှာဖြစ်ပါတယ်ရှင်ပေါ်ထုံးနဲ့ညနေခင်းနောက်ဆုံးအသတင်းတွေကိုကွန်အောင်နဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့လူခွင့်ရေချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်အောင်နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းလူခွင့်ရေအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူခွင့်ရေကောင်စီမှဒီကနေ့ပဲထံမှန်တိုက်တွန်းလိုက်ပါတယ်မြန်မာအစိုးရကိုယ်စားလှယ်ကတော့လူခွင့်ရေအထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာပက်လိုက်မှုရှိပြီးလုံလုံလုံညီနေနဲ့မညီတာတွေရှိခဲ့တယ်ဆိုပြီးအစားထိုးခန့်အပ်ဖို့တောင်းဆိုခဲ့တာပါဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီကဆွေးနွေးမှုတွေနဲ့ပတ်သက်လို့အပြည့်အစုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြထားပါတယ
်လက်ရှိအနေနဲ့အစိုးရလက်ထက်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ပြည်ထောင်စုတွေကိုစုံစမ်းစစ်ဆေးဖို့ကော်မရှင်နဲ့ကော်မတီပေါင်း6ခုဖွဲ့စည်းခဲ့ပေမဲ့ဒီနေ့အချိန်ထိတာဝန်ရှိသူတွေကိုအပြည့်အပြည့်အရေးယူတာမတွေ့ရသေးကြောင်းဒီကနေ့ဂျနီဗာမြို့မှာကျင်းပတဲ့38ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံကိုတင်ပြတဲ့အစီရင်ခံစာမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးMission Healy ကအထက်သွင်းတင်ပြခဲ့တာပ
ါ No inquiry yet effectively holding perpetrators to account I must ask why the government seeks to create more investigative bodies when the best way to obtain impartial
အခုချိန်ဒီဖွဲ့ပြီးခဲ့သမျှစုံစမ်းစစ်ဆေးရေးအဖွဲ့တွေကဒီကိစ္စမှာတာဝန်ရှိသူတွေကိုအပြစ်ပေးရေးယူနိုင်တာမတွေ့ရသေးပါဘူး OHCHR ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံဖွင့်ခွင့်ပေးတာ ਨੇ ဒီလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဝင်ရောက်လည်လာခွင့်ပြုခြင်းအဖြစ်ဗက်လိုက်မှုမရှိဘဲယုံကြည်စိတ်ချရတဲ့အချက်လက်တွေရရှိနိုင်မယ်မှန်းသိပါလျက်နဲ့မြန်မာအစိုးရကဒီစုံစမ်းစစ်ဆေးရေးကော်မရှင်တွေကိုဘာကြောင့်အချိန်ချင်းဖွဲ့စည်းနေတယ်လဲဆိုတာမေးခွန်းထုတ်စရာဖြစ်လာပါတယ်
။နိုင်ငံတကာရဲ့ဖိအားတွေရော့ကျသွားအောင်မြန်မာအစိုးရကနိုင်ငံရေးပြည်ရဲ့အသုံးပြီးအဲ့ဒီလိုစုံစမ်းရေးကော်မရှင်တွေအချိန်ချင်းဖွဲ့စည်းနေသလားလို့မစ္စယန်ဟီလီကမေးခွန်းထုတ်ခဲ့ပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်နေမှုကိုကုလသမဂ္ဂနဲ့နိုင်ငံတကာအသံဝိုင်းကဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလည်းမစ္စယန်ဟီလီကအထက်သွင်းတင်ပြခဲ့ပါတယ
် We must admit that so far the United Nations and the international community have failed once again
မြန်မာအစိုးရကိုယ်စားလှယ်နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကတော့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့နှစ်ပေါင်းများစွာပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာရှိခဲ့ပေမဲ့လက်ရှိလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဟီလီရဲ့လောက်ရတဲ့အပေါ်လက်မခံနိုင်ကြောင်းပြန်လည်ခြေပခဲ့ပါတယ
် Myanmar has a good track record of cooperation with the special reporters over the past 2 decades we remain committed to continue to work with the mandate of the special reporter
လွန်ခဲ့တဲ့နှစ်ပေါင်း20တွင်မြန်မာနိုင်ငံဟာလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာကောင်းတွေရှိခဲ့ပါတယ်ကျွန်တော်တို့အနေနဲ့အထူးစုံစမ်းရေးမှူးနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့လည်းတန်ထိတ်တန်ချထားပါတယ်။ဒါပေမဲ့အထူးစုံစမ်းရေးမှူးအနေနဲ့သူမှလိုက်နာရမယ့်စီမင်းစည်းကမ်းတွေအတိုင်းပဲလိုက်မှုမရှိဘဲလုတ်ကင်ဆောင်ရွက်နေတာကိုမတွေ့ရတဲ့အတွက်ဆက်ပြီးတော့လက်တွဲဆောင်ရွက်ခြင်းအဖြစ်အကျိုးထူးမှာမဟုတ်ဘူးလို့ယူဆပါတယ်။ဒါကြောင့်အထက်ဖော်ပြခဲ့တဲ့အကြောင်းအချက်တွေနဲ့အညီသူ့နေရာမှာလူစားထုတ်ခန့်ပေးဖို့ကျွန်တော်တို့ဘက်ကတောင်းဆိုပါတယ်။ကျွန်တော်တို့ရဲ့တောင်းဆိုချက်ကိုလိုက်လျောခြင်းမရှိတဲ့အတွက်လည်းစိတ်မကောင်းဖြစ်ရပါတယ်။ အခုသူတင်ပြချက်တွေကိုလေးနဲ့နားထောင်ပြီးတဲ့နောက်ကျွန်တော်တို့ရဲ့ယက်တီချက်ကိုထပ်လောင်းတည်ပြုလိုပါတယ
်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံနိုင်မဲ့အရာနည်းရာတစ်ခုချမှတ်အကောင့်ထဲဖော်တင်ကြောင်းလူခွင့်ရေးစုံစမ်းရေးမှူးမစ္စယန်ဟီလီကအဆိုပြုခဲ့ပါတယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံနိုင်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ရန်ဒီယာတစ်ခုချမှတ်အကောင့်ထဲဖော်တင်ကြောင်းလူခွင့်ရေးစုံစမ်းရေးမှူးမစ္စယန်ဟီလီကအဆိုပြုခဲ့ပါတယ်အဲ့ဒီရန်ဒီယာထဲမှာအပိုင်း၃ပိုင်းပါတင်ကြောင်းလည်းအခုလိုပြောပါတယ်
I would like to briefly outline the recommendation that I put forth the mechanism should enter There are three components. First, the mechanism should interview victims.
ပြမအပိုင်းထဲမှာအခွင့်အရေးချိုးဖောက်ခံရသူတွေကိုတွေးဆမေးမြန်းတာ၊ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတာ၊လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ခဲ့ခြင်းရှိမရှိစုံစမ်းဖော်ထုတ်တာ၊ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အပါအဝင်တခြားကုလသမဂ္ဂကဆောင်ရွက်နေတဲ့တခြားလုပ်ငန်းစဉ်တွေနဲ့ပူးပေါင်းဆောင်ရွက်တာတွေပါပါတယ်
ဒုတိယအဆင့်ထဲမှာပါဝင်တဲ့အချက်တွေကတော့မြန်မာနိုင်ငံအတွင်းဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးနဲ့တခြားချိုးဖောက်မှုတွေဘလို့ဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဖြစ်စဉ်တွေကိုလေ့လာမဲ့ဥပဒေပညာရှင်တွေပါဝင်တဲ့ရန်ရည်တစ်ခုထားရှိရေးနဲ့တတိယအဆင့်ထဲမှာတော့လူခွင့်ရေးချိုးဖောက်ခံရသူတွေကိုဥပဒေလမ်းကြောင်းအရအကာအကွယ်ပေးတာအပြင်ပံ့ပိုးပေးနိုင်မဲ့ရန်ရည်တွေကိုကုလသမဂ္ဂလူခွင့်ရေးကော်မရှင်အနေနဲ့ဖွဲ့စည်းပေးဖို့လို့ဖြစ်ပါတယ် EU ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်ကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီနဲ့ဆက်လက်ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အပေါ်စိတ်မကောင်းဖြစ်မိကြောင်းပြောပါတယ်။ဒါအပြင်တခြား EU အဖွဲ့ဝင်နိုင်ငံတခုချင်းစီအပါအဝင်ဩစတြေးလျနဲ့တခြားနိုင်ငံတွေကကိုယ်စားလှယ်အသီးသီးကလည်းရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပါအဝင်ရှမ်းနယ်ကချင်ပြည်နယ်တွေအတွင်းမကြသေးခင်ကာလတွေကတိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့အတွက်အဲ့ဒီဒေသတွေကလူခွင့်ရေးအခြေအနေတွေအပေါ်လည်းအထူးစိုးရိမ်ပူပန်ကြောင်းညီလာခံမှာထည့်သွင်းပြောဆိုခဲ့ကြပါတယ်ခင်ဗျာ။
ကိုယ်စော်ဝင်လိုက်ပါရှင်။ရခိုင်ပြည်နယ်ကလူအခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူအခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးမှုတွေအရမြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားတွေတိုးလာနေတာတိတိတသားတွေ့လာနေရတဲ့အတွက်ပူးပေါင်းဆောင်ရွက်မှုတွေနဲ့ဖြည့်ရှင်မှုလိုအကြောင်းလူအခွင့်ရေးလှုပ်ရှားသူတွေကသတိပေးလိုက်ကြပါရယ်။ကုလသမဂ္ဂလူအခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးရမှာတော့ရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလိုနိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီနဲ့ဖြည့်ရှင်ဖို့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ယန်ဟီလီနဲ့ဆွေးနွေးတဲ့နိုင်ငံအတော်များများကတိုက်တွန်းခဲ့ကြတာပါ။လူအခွင့်ရေးကောင်စီဆွေးနွေးမှုတွေပေါ်အမြင်တွေကတော့မဆူမုံကစူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်ရခိုင်ပြည်နယ်ကလူခွေချိုးဖောက်မှုတွေကိုနိုင်ငံတကာရဲ့အကူအညီနဲ့စုံစမ်းဖော်ထုတ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်ရန်ဟီလီအပြင်ကုလသမဂ္ဂလူခွေကောင်စီမှဆွေးနွေးကြတဲ့နိုင်ငံတွေကပါတိုက်တွန်းခဲ့ကြတာပါဒေသတွင်းနဲ့အိမ်နီးချင်းနိုင်ငံတွေအပါအဝင်နိုင်ငံတကာကပါအခုလိုဖိအားပေးတိုက်တွန်းနေချိန်မှာပဲမြန်မာအစိုးရအနေနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တုံ့ပြန်မှုအရေးကြီးတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူခွေကောင်စီအစည်းအဝေးမှာကိုယ်တိုင်တက်ရောက်နေတဲ့ညီမျှချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းက VOA မြန်မာပိုင်းကိုပြောပါရယ်
တခုလုံးကိုခြုံငုံတုံးသက်ရင်တော့မြန်မာနိုင်ငံမှာဖိအားပေါ်တော်တော်များပါတယ်အထူးသဖြင့်ကျွန်တော်ရခိုင်မှာဖြစ်တဲ့ကိစ္စကိုနိုင်ငံတိုင်းဆွေးနွေးတယ်ဥပမာကျွန်တော်ထိုင်းတို့လိုအင်ဒိုနီးရှားတို့နိုင်ငံမျိုးတွေရဲ့ဆွေးနွေးချက်တွေမှာတော့ပါဝင်ပါတယ်ပထမဆုံးပြောတဲ့ကိစ္စကတော့သူတို့ပေါ်မှာခွဲခြားမှုတွေရပ်တန့်ပြီးဖို့လုံခြုံစစ်ချပြီးကုန်တိခါရှိတော့ဒုက္ခတွေများပြန်လည်လှုပ်ဆောင်ဖို့အတွက်တိုက်တွန်းသွားတဲ့ကိစ္စရယ်နောက်ကအခြေခံကျွန်တော်တို့အကြောင်းရင်းတွေဖိရှာပြီးလှုပ်ဆောင်ပေးဖို့ဒါတွေတိုက်တွန်းသွားတာတော်တော်များတွေ့ရတယ်။တချို့ဆိုလို့ရှိရင်ဥပမာကျွန်တော်ဥရောပနိုင်ငံတချို့ဆိုလို့ရှိရင် ICC ထိသွားဖို့အတွက်အားတောင်းဆိုရဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကတော့ပုံမှန်ပြီးတော့နိုင်ငံတကာမှာတင်ပြချက်တွေတောင်းဆိုချက်တွေပို့ပြီးတွေ့ရအောင်မယ်။ဒါပေမဲ့ဒီလိုမျိုးလှုပ်ဆောင်တဲ့အချိန်မှာမြန်မာနိုင်ငံဆိုရပူးပေါင်းဆောင်ရွက်မှုအဆောင်ကြီးမြတ်တဲ့ပုံမျိုးဖြစ်တဲ့အတွက်ဆက်ပြီးတော့ဘလောက်ထိတွန်းအားတွေပေးမယ်ဖိအားတွေပေးမယ်ဘလောက်ထိဖြစ်လာမယ်ဆိုတော့အစိုးရရဲ့ကုပါဆောင်ရွက်မှုအခြေအနေပေါ်မှာအများကြီးမူတည်နေရတော့ကျွန်တော်တွေ့ရပါတယ
်လူခွေကောင်စီမှာအထူးကိုယ်စားလှယ်ရဟင်းလီရဲ့တင်ပြချက်မှာတော့ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးမြမအစိုးရဘက်ကစုံစမ်းစစ်ဆေးမှုတွေရှိခဲ့ပေမဲ့လည်းလူခွေချိုးဖောက်မှုတွေကိုထိထိရောက်ရောက်ဖော်ထုတ်နိုင်တာမရှိခဲ့တဲ့အတွက်နိုင်ငံတကာကယုံကြည်စိတ်ချရမယ်စုံစမ်းစစ်ဆေးမှုတွေလိုအပ်ကြောင်းပြောဆိုခဲ့တာပါနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းမှုကြိုးပမ်းမှုတွေကိုလည်းထောက်ခံကြောင်ပြောဆိုခဲ့သလိုလူခွေကောင်စီအနေနဲ့လည်းလုပ်ငန်းစဉ်တရက်ချမှတ်ဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်မြမအစိုးရကဖွဲ့စည်းခဲ့ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မတီဝင်တဦးဖြစ်တဲ့ဦးအေးလွင်ကတော့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုတတိထားတုံ့ပြန်မှုလိုအပ်ကြောင်ပြောဆိုခဲ့တာပါ
အစိုးရကတော့ဒီကျွန်တော်တို့လုပ်မယ်လို့ပြောထားတဲ့ကိစ္စတော့သူလုပ်ပါပဲပေါ့နော်အဲ့လိုအပြည့်ပြည့်ဆိုင်ရာကတော့စိုးရိမ်စိတ်တွေရှိနေတယ်ဆိုတာတော့ကျွန်တော်တို့အနေနဲ့ကတော့အမြဲတမ်းတတိထားနေဖို့လိုအပ်ပါတယ်
မြမဆိုးရကိုယ်စားလှယ်ဖြစ်တဲ့လူခွေကောင်စီမှာတက်ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကမြမနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရန်ဟီလီရဲ့တင်ပြချက်တွေဟာမျှတမှုမရှိသလိုလုံထုံးလုံနည်းနဲ့မညီတာတွေရှိနေတာကြောင့်သူ့အစားတခြားတယောက်ယောက်ကိုအစားတို့တာဝန်ပေးဖို့တောင်းဆိုခဲ့ပါတယ်။ညီမချင်းမြမအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကတော့မြမကိုယ်စားလှယ်ရဲ့ဒီတောင်းဆိုချက်ဟာလက်တွေ့မကျဘူးလို့မြင်ပါတယ်
။သူတို့ဘက်ကတော့ဒီ Miss Nahilia report ကိုသူတို့တပေါ်မကျအတိအကျပါတယ်။နောက်တစ်ခါ Miss Nahilia ရဲ့ social ချက်ဒီမှာဒီ public အစွဲတွေပါနေတွေ့ရတယ်။ဆိုတော့အားလုံးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေ။အထူးသဖြင့်ကုလသမဂ္ဂရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မယ်။ဒါပေမဲ့ Miss Nahilia တို့လက်မခံခြင်းတဲ့တပေါ်ဒါတွေဖြစ်ပါတယ်။အမှန်တော့ဒီ Miss Nahilia ကလည်းကုလသမဂ္ဂကဒီအတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရရှိပဲဖြစ်ပါတယ်။အဲ့တော့အားလုံးကိုပူးပေါင်းဆောင်ရွက်မယ်သူတို့ရောမလုပ်ဘူးဆိုရဟာနည်းနည်းလေးတော့ကျွန်တော်တို့တမတိတ်ကြမကြတဲ့ပုဂ္ဂိုလ်ဆွေးဆံတဲ့တပေါ်မဖြစ်နေတာတော့ကျွန်တော်သိရပါတယ်။ကျန်တဲ့ဒီနေ့တင်ပြသွားတဲ့တခြားနိုင်ငံတွေရဲ့ကိစ္စတွေမှာလည်းယန်မစ်ယန်ဟီလီရဲ့ report ကိုထောက်ခံပြီးတော့ဒီ report ထဲမှာပါတဲ့ကိစ္စအတိုင်းနောက်တစ်ခါလက်တွေ့ကိုပူးပေါင်းဆောင်ရွက်ဖို့အတွက်ဆက်လက်ထိုက်ထွန်းသွားတယ်။အဲ့ဒါကိုတော့မြန်မာနိုင်ငံရဲ့ဒီကိုယ်စားလှယ်ဖွဲ့ကဘယ်လိုမျိုးဆက်ပြီးတော့ဆွေးနွေးမလဲ။အဲ့ဒါကနောက်ထပ် session တစ်ခုမှာကျွန်တော်စက်တင်ဘာမှာကျင်းပမယ့် session မှာထပ်ပြီးဆောင်ကြည့်ရပါဦ
း။မြန်မာအစိုးရကတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းနဲ့ရခိုင်ပြည်နယ်အရေးဖြေရှင်းနိုင်မှုတိုင်းနဲ့ချီဒုက္ခသည်တွေထွက်ပြေးသွားရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR တို့နဲ့သဘောတူညီချက်တွေရရှိထားကြောင်းလည်းပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မကြသေးခင်တုန်းကခီးစဉ်မှာလဲရခိုင်ပြည်နယ်အပါအဝင်ပဋိပက္ခဖြစ်ရာဒေသတွေကိုတွားခွင်ပြုခဲ့တာမြန်မာနိုင်ငံမှာရုံးခွဲဖွင့်လှစ်ဖို့လက်ခံခဲ့တာတွေရှိခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်
။မဆုမွန်တင်ပြတော်တော့ပါခုတော့ကချင်စစ်ဆောင်တွေရဲ့သတင်းပဲဆက်ပါမယ်။ကချင်ပြည်နယ်တွင်မြန်မာတပ်မတော်နဲ့ကချင်လူလာရေးတပ်မတော် KNA ရဲ့တိုက်ပွဲတွေကြောင်းမြို့နယ်အသီးသီးမှာတိမ်းရှောင်လာတဲ့စစ်ဆောင်ဒုက္ခသည်တွေကိုအစိုးရကနေထိရောက်စွာအကူအညီပေးသွားဖို့လိုအပ်ကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။အမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ရဲ့ကွင်းစင်တွေ့ရှိချက်အရစစ်ဆောင်စခန်းတွေမှာစားတောက်နေထိုင်ရင်းမှာအခက်အခဲရှိနေတယ်လို့ကလေးတွေပညာရေးသင်ကြားရေးမှာလည်းပြဿနာရှိနေတယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်။လူ့အခွင့်အရေးကော်မရှင်အနေနဲ့မိုးကောင်ကားမိုင်းဝိုင်းမော်မြေကျင်းနာတနိုင်းစတဲ့စစ်ဆောင်စခန်းတွေကိုကူရန်သွားရောက်ပြီးစစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပြီးမှစစ်ဆောင်တွေကိုကူညီဖို့လိုအပ်ကြောင်းထုတ်ပြန်ခဲ့တယ်လို့မြန်မာနိုင်ငံမျိုးရလူ့ခွေးရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ကပြောပါတယ
်ကျွန်တော်ကပထမရက်ကမူကောင်းနဲ့ကမိုင်းပေါ့အဲ့ဒီမြို့နယ်ကစစ်ကြောစခန်း၄ခုလောက်ကျွန်တော်တို့တွားခဲ့ပါတယ်ဗျနောက်တရက်ကျတော့မြတိနာနဲ့အဲ့ဒီဝိုင်းမော်မြစ်ဆုံဒေသမှာရှိတဲ့စစ်ကြောစခန်း၄ခုလောက်ကျွန်တော်တွားခဲ့ပါတယ်ဗျဟိုအားလုံးကိုခြုံပြောရလို့ရှိရင်တော့စစ်ကြောစခန်းတွေရဲ့အနေအထားဟာဇာတိတော်ရေးနဲ့အခက်အခဲတွေ့ပါတယ်ကဲကဲဒီအားလုံးကိုပြည်အောင်လဲတရင်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်အစိုးရအနေနဲ့ဒါကိုကြည့်ရှုပြီးတော့တို့ရတို့ထောက်ပံ့ပေးဖို့ဘာလို့ကပြည်ရင်းပြည်ပကအလူရှင်တွေရှိပါတယ်။ဒီအလူရှင်တွေကလူချင်းတွေဆိုရင်လည်းဟာကိုအရှင်းပြောင်းစီရင်ပြီးတော့မှဒီဒုက္ခတွေဒီစီလက်ထဲကိုရောက်အောင်ပေါ့နော်။စီရင်ဆောင်ရွက်ပေးဖို့ဆိုပြီးကျွန်တော်တို့မြေတားရက်ကန်နဲ့ထုတ်ပြန်ချက်တခုထုတ်ထားပါတယ်
။ကချင်စစ်ဆောင်စခန်းတွေမှာနေထိုင်ရေးကြက်သေးပြီးတောက်တုံးရီမတိုင်ရှိမှုစားလုပ်ထားတဲ့နေအိမ်ဆောက်အုံအိမ်နာတွေဟာလူရည်နဲ့လုံလောက်မျှတမှုမရှိခြင်း၊ကျန်းမာရေးပြဿနာတွေ၊ပညာရေးနဲ့သက်ဆိုင်တဲ့ပြဿနာတွေတွေ့ကြုံနေရတယ်လို့လည်းဦးယူလွင်အောင်ကဆိုပါတယ်။စစ်ရှောင်မိသားစုတွေအနေနဲ့ကလေးတွေရဲ့ပညာသင်ကြားရေးမှာခက်ခဲရှိနေတဲ့အခြေအနေကိုတော့ဦးယူလွင်အောင်ကအခုလိုဆက်ပြောပါတယ
်။ကလေးတွေရဲ့ပညာရေးနဲ့ပတ်သက်လို့ကတော့ဒီကတော့တောကျောင်းမှနေလာခဲ့တဲ့ကလေးတွေဖြစ်တော်နီ။ဒီမျိုးပေါ်ကအကျောင်းမှတက်တဲ့အခါမှာသူစာမလိုက်နိုင်တာတို့ဘာသာစကားအခက်အခဲဖြစ်တာတို့အနေခံရတာတို့ဘာလို့ရှိပါလဲ။နောက်တစ်ခုကအကျောင်းတက်ရတာအခမဲ့ဖြစ်ပါတယ်။ဒါပေမဲ့ကလေးတယောက်အကျောင်းတက်ဖို့ဆိုတာအဲ့ဒါတွေနဲ့သူတို့မှမတက်နိုင်တော့တဲ့အခြေအနေတွေရောက်နေပါတယ်။နောက်တစ်ခုကကျတော့အတန်းကြီးပေါ့၈တန်း၉တန်း၁၀တန်းကျတော့သူတို့ကရွာမှနေတယ်ကလေးကတော့မြို့ပေါ်မှာပို့ထားပြီးတော့ဘော်ဒါဆောင်ထားကြောက်တဲ့ခိုင်းမှာဒီလိုထုတ်တဲ့နေရာမှာဒီဘော်ဒါကတို့ယူရှင်ကတို့ကြတော့သူကရွာကဝက်တွေနွားတို့ကြောက်စပါးတွေကြောက်ဒီလိုတွေရောင်ရတဲ့ပုံစံနဲ့ဒါသမီးကိုထောက်ပံ့တာပါ။အခုတော့သူတို့ကိုယ်တိုင်စိုက်ပွဲချောင်းစခန်းကိုရောက်နေတာဖြစ်တဲ့တော့ကြောင့်စီးရောမရှာနိုင်တောင်းရမဆိုင်နိုင်ပြိဿာနေရာလဲသူတို့နဲ့တခြားကြီးဖြစ်ဆိုတော့ကလေးတွေကိုထောက်ပံ့ဖို့မပေးနိုင်တော့တော့ကလေးကိုကြောင်းပြန်ထိုးအောင်လည်းအနေထားမျိုးသူကဖြစ်ဖြစ်တွေ့နေရပါလေ။
သူတို့ရဲ့ညရင်တွေမှာတပ်မတော်နဲ့ KIA တိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေရဲ့အိမ်မွေးတိရစ္ဆာန်ဇန်စပါးခြံလုပ်ငန်းတွေကဆွန့်ပစ်ခဲ့ရတာကြောင့်စစ်ဆောင်တွေနေရပြန်ရေးအခက်တွေ့နေရတာပါ Sichang Uyi Tonya Joshida, Mogong Mune, Namadi Sichang Sakan Luichi Niguro, Sakan Tawanka, Ula Jaga Kulu Piovare.
สุขชาวก็อย่างก็เองมาในตัวเราสิ่งที่มาเราไม่พูดเลยที่มาลูกสุนัขเนี่ยเลยสุดอ่ะป้าได้เนี่ยเขาเนี่ยเนี่ยเลยสุดอ่ะที่เป็นลูกชาสาเจ้าก็สาเนี่ยทั้งยี่กองลงมาสิ่งที่เราได้ชิมมาไม่พูดดูเนี่ยเปลี่ยนบัวแล้วเดี๋ยวเราสุดสุดเราไม่ติดชาติอยู่ไม่ดูเลยสุดอ่ะพอไปมาแล้วนักพัฒน์ไปชีวิตสุดอ่ะทุกยันไม่บัวเลยนี่ก็เวอร์มากินเลย
ကချင်လူလာရေးတမတော်ကရန်ရီနဲ့မြန်မာဆူရတတ်တို့ကြောင့်ကစုပ်ကြီးရတာတွေဟာနမတိလမ်းခွာရွာရှိတဲ့နှစ်ချင်းခရိယံဖျားเจ้าနေမှာစစ်ပေးတင်းဆောင်နေရတာဖြစ်ပါတယ်မြမတမတော်ကနေကရန်ရီချေပြူရတီရတွင်ထုတ်ဆစ်စင်တိုင်းကမှုကြောင့်တနိုင်းမြို့တွင်ခရိယံဖျားเจ้าမှာဆစ်ဆောင်ထောက်300ကျော်တင်းဆောင်နေရပါတယ်သူတို့တွေကိုဆူရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်းရေးဝန်ကြီး
ပါတယ်ခင်ဗျာအဆိုမှာပဲစံပါမယ်စီပါမယ်ဒီအဝတ်စားတွေပါမယ်ဗျာဒီနယ်တိုင်းဒေသကြီးကတော့ဥပဒေပေါက်ပါနေပြီစီးကိုဒီနယ်ကလူမျိုးဝင်ကြီးဥဆောင်ပြလာပေးတာပေါ့ဘယ်ဘွဲကတော့ခုတော့မဖြစ်ဘူးပြေးသေးချင်တယ်ဒါမှမဟုတ်ဒီလူတွေကတော့သူတို့နေရာကိုတော့မပြိုင်သေးဘူးပေါ့အဲ့လိုနေတာဖြစ်တယ်
လက်ရှိစစ်ဆောင်စခန်းတွေရှိတဲ့မိုးကောင်း၊ကားမိုင်း၊ဝိုင်းမော်၊မြေကြီးနာ၊တနိုင်းစတဲ့မြို့နယ်ကစစ်ဆောင်စခန်းတွေမှာစုစုပေါင်းလူဦးရေ4000ကျော်ရှိနေပြီးဒေသခံကူညီပေးရေးဖွဲ့တွေအစိုးရဘက်ကနေကူညီထောက်ပံ့မှုတွေပေးနေတဲ့ဆိုပေမဲ့လုံလောက်မှုတော့အားနည်းနေပါတယ်။လက်ရှိအဲ့ဒီဒေသတွေမှာတိုက်ပွဲတွေရပ်တန့်နေတဲ့ဆိုပေမဲ့စစ်ဆောင်ပြည်သူတွေနေရမပြန်ရဲသေးသလိုအစိုးရတပ်မတော်အနေနဲ့တပ်ဆိုင်ရာကြေးရွာအုပ်ချုပ်ရေးမှုတွေရပ်မိရပ်ဖတ်တွင်တဲ့အတူအဲ့ဒီကြေးရွာတွေကိုတွားရောက်ပြီးလုံခြုံမှုစိတ်ချယုံကြည်မှုရရှိရေးတောင်ရန်စိုက်ပျိုးရေးဒေသတွင်းလွတ်လပ်စွာသွာလာနေတိုင်းခွင့်ရှိရေးတို့ကိုစီစဉ်ဆောင်ရွက်ပေးတဲ့လို့လက်ရှိအကောင့်တွေဖော်နေတဲ့ပြည်တော်စုငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအမြန်ဖော်ဆောင်မှုမြန်မာနိုင်ငံမျိုးရလူခွေးရေးကော်မရှင်ကနေမနေ့ကရက်စွဲနဲ့တိုက်တွန်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံရေးတင်ပြသွားတာပါရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကြောက်အောင်ပြောပြပေးပါဦး
မွတ်စလင်မျိုးစုနေထိုင်ရာငါးနိုင်ငံကနိုင်ငံသားတွေပေါ်အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ထုတ်ပြန်ချက်ဟာနိုင်ငံအကျိုးစီးပွားအတွက်လိုအပ်တယ်လို့နိုင်ငံတော်တရားရုံးချုပ်ကအင်ကာနီမှာဆုံးဖြတ်တည်ပြလိုက်ပါတယ်ထရမ့်ရဲ့သမ္မတအမိန့်နဲ့ထုတ်ပြန်ချက်ဟာသမ္မတလုတ်ပိုင်ခွင့်ရင်းကနေလုတ်ခဲ့တာဖြစ်တယ်လို့တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကဆုံးဖြတ်ချက်ကြေညာချက်ထဲမှာဖော်ပြထားပါတယ်1965ခုနှစ်အဥပဒေအရနိုင်ငံရဲ့အကျိုးစီးပွားအတွက်နိုင်ငံနဲ့ဘယ်သူကိုဝင်ခွင့်ပေးမယ်ဆိုတာဆုံးဖြတ်ခွင့်ရှိတဲ့အတိုင်းသမ္မတကဆောင်ရွက်တယ်ဆိုတာတန်တရားဖြစ်စရာမရှိဘူးလို့တရားသူကြီးချုပ်ကဆိုပါတယ်အမေရိကန်ပြည်ထောင်စုတွင်းကိုနေဆက်ဖြတ်ပြီးတော့တရားမဝင်ဝင်ရောက်လာကြပြီးတဲ့နောက်ခွဲခြားထိန်းသိမ်းခံထားရတဲ့မိဘတွေနဲ့သားသမီးတွေကိုအစိုးရကပြန်လည်ပေါင်းစည်းပေးဖို့ဖက်ဒရယ်တရားသူကြီးတူကအမိန့်ချမှတ်လိုက်ပါတယ်မိဘတွေရဲ့အခြေအနေကကလေးတွေအတွက်အနည်းငယ်ဖြစ်စေတဲ့မသင့်တော်တဲ့အနေအထားမဟုတ်ဘဲနဲ့ဒီလိုခွဲခြားထိန်းသိမ်းထားတာတွေမလုပ်ဖို့တောင်းမြင်လိုက်တာပါခွဲခြားထိန်းသိမ်းခံထားရတဲ့မိသားစုတချို့ရဲ့ကိုယ်စားAmerican Civil Liberties Union, American လူမှုလွတ်လပ်ခွင့်ဆိုင်ရာသမဂ္ဂ ACLU ကတင်ကြားထားတဲ့အမှုမှာတရားသူကြီးဒနာဆဘရောကအခုလိုအမိန့်ချမှတ်လိုက်တာပါ။ American သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်အောင်စုကိုတင်သွင်းနေတဲ့ကားရီအပေါ်ကွန်ထရိုးစီချက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့လိလာသုံးသပ်မှုတွေပြီးဆုံးသွားပြီလို့အင်ဂါနီကတွစ်တာမှာရေးသားပါရယ်။နိုင်ငံခြားကတင်သွင်းလာတဲ့ကားရီအခုလိုကွန်ထရိုးစီချက်တာကြောင့်ကားတစ်စီးကိုဒေါ်လာ1000နဲ့ချီစီးတက်သွားနိုင်ကြောင်း American Motor Car Company တွေကတော့သတိပေးထားတာပါအမေရိကန်ကိုအဓိကကားတင်သွင်းနေတဲ့ကုမ္ပဏီကြီးတွေဖြစ်တဲ့ Volkswagen, Toyota နောက်ဒီ GM အဖွဲ့အစည်းနဲ့ဖွဲ့ထားတဲ့ကုမ္ပဏီတွေကနေပြီးတော့ဒီအခွန်တိုးစီးချက်မယ်ဆိုရင်ပြင်ဆင်စရိတ်တွေလည်းတက်လာမယ်ဆိုပြီးတော့ပြောထားပါတယ
်တရင်ချင်းချုပ်ကိုကိုအောင်ပြင်ညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကမဆူမွန်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Skip Sis ဖြစ်ပါတယ် VO American အတိုင်းရညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းနိုမီတာ25 51တို့ကနေထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လမ်းပါစေရှင် VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနှင်္ဂလာပါ
This program has come to you from the Voice of America, Washington. From Washington, this is